ရန်ကုန်တိုင်းလှိုင်းသာယာဆက်မှုဆောင်မှာလူအားကလာစာတိုးမြင့်ပေးရဲ့အပါအဝင်ရပိုင်ခွင့်တောင်းဆိုဆန္ဒပြနေကြတဲ့ထဲကဆက်ယုံသုံးယုံမှပြည်လဲပြီးတော့အလုရှင်တွေနဲ့ဆက်ယုံအလုံသမားတွေချားမှသဘောတူညီချက်ရရှိသွားကြပါပြီ။ဒါပေမဲ့ကျန်ဆန္ဒပြနေကြတဲ့ဆက်ယုံတွေမှာတော့ညှိနှိုင်းဆောင်ရွက်မှုတွေအဆင်မပြေသေးတဲ့အတွက်ဆက်လက်ဆန္ဒပြနေကြဆဲဖြစ်ပါတဲ့အခုလိုမျိုးဒီအလုံသမားဆန္ဒပြသတင်းတွေကိုကိုဆောင်ဝင်းလှိုင်ကစုံစမ်းထားတော့ဒီစူးစီးပြီးတော့တင်ပြပေးပါလားရှင
်။ဟုတ်ကဲ့ပါ။ရန်ကုန်လိုင်းတာယာဆက်မှုဇုံနဲ့မော်ဘီမြို့ကရန်ကုန်တရဖူတမနိဆက်ယုံနေမှာလောအားကတိုးမြင့်ပေးရေးနဲ့တခြားအလုပ်သမားအခွင့်အရေးတွေရရှိရတဲ့တောင်းဆိုဆန္ဒပြမှုတွေသတင်းနှစ်ပတ်ကြော်လာတဲ့အခါမှာတော့ဆက်ယုံသုံးယုံမှာရှိတဲ့အလုပ်သမားတွေနဲ့အလုပ်ရှင်တွေအကြားမနေ့ညနေပိုင်းကသဘောတူညီမှုရရှိသွားပြီလို့အလုပ်သမားတွေကိုဥပဒေအကြံပေးအဖြစ်ဆောင်ရွက်ပေးနေတဲ့ဦးထေးကပြောပြပါတယ
်။ဆက်ယုံသုံးယုံကတော့သဘောတူညီချက်ရသွားပြီလို့ပြောပါတယ်။ YG ရဲ့အာရှနှင်းစီရဲ့မစ္စတာဆန္ဒချုပ်ဆက်ယုံရဲ့ကတော့ရင်ပြေသွားလို့ရသေးရပါတယ်။ညနေဆက်ယုံနေရတော့ဒီနေ့တိုင်းဆက်လက်တောင်းဆိုနေစေဖြစ်ပါတယ်။ short in နဲ့ပြည်တယ်သွားတယ်လို့ပြောတယ်ဗျာ
။ဒါပေမဲ့တခြားဆက်ယုံတော်တော်များများမှာတော့အလုရှင်နဲ့အလုသမားကြားညှိနှိုင်းဆောင်ရွက်မှုတွေအခုချိန်ထိအဆင်မပြေနိုင်သေးပဲဖြစ်နေတာပါ။
အခုကြာနေဒီသူပြန်ဆက်ယုံနေပေါ့လေ။အကြံနာကဒီမြန်မာပဲလဲကြံနေ။အဲဒီဘက်မှာဆိုရင်ဒီဟို lucky shoe ကလည်းအစ်အဲထွက်တောင်းဆိုတဲ့ဆက်ယုံဖြစ်တယ်။ now high art ဆင်းလူဆက်ယုံကဆက်လက်ဆောင်ရွက်နေတယ်။နောက်စပယ်ဘွဲ့ဆက်လက်ဆောင်ရွက်နေတယ်။နောက်နေမင်းအောင်ဆက်လက်တောင်းဆိုနေတယ်။နောက်ဒူးမြတ်အောင်ဆက်လက်တောင်းဆိုနေတယ်။နောက်ငွေပင်လည်းဆက်လက်တောင်းဆိုနေတယ်။အကြဆက်လက်တောင်းဆိုနေတဲ့ဆက်ယုံအားလုံးမှာဒီမှာဒီခုနှစ်ခုဆက်လက်ကြံရှိနေတယ်ပေါ့လေ။ဇုံနှစ်က lucky shoe ကလည်းလူ900ကျော်လောက်ပေါ့လေ။သူကလည်းဆက်လက်တောင်းဆိုနေပါလေ။ဒါအရင်နေ့တွေကသူကထွက်လာတာ။ဒါမနေ့ကတော့ဒီနေ့ကျတော့လူများလာတာပေါ့လေ။နောက်တစ်ခုကငွေခန့်ကောပေါ့။ငွေခန့်ကောကလည်းသူက800လောက်ရှိတယ်။သူကလည်းဇုံ9မှာရှိတယ်ပေါ့ရ။သူလည်းဒီနေ့3ရက်မြောက်ပေါ့။ဒါဂျန်တဲ့ဇုံတွေကလည်းသူတို့အဲဒီပါဝင်လာကြတာပေါ့
။အလုသမားဆန္ဒပြမှုတွေစဖြစ်ခါစအစောပိုင်းရက်တွေမှာကလေးကအလုရှင်တွေဘက်ကသူတို့ရဲ့ရည်တည်ချက်တွေကိုတင်းကြီးတညွတ်ထဲတုံ့ပြန်လာကြတာပါ။ဥပမာအားဖြင့်အလုသမားတွေကလောအားကလာစာ3000တိုးပေးဖို့တောင်းဆိုတာကို1000ခွဲပဲပေးမယ်။နောက်3ရက်အတွင်းအလုမစင်းရင်အလုကထုတ်ပြစ်မယ်လို့17ရက်နေ့ကတင်းကြီးတညွတ်ထဲကြီးညာချက်တွေထွက်ပေါ်လာတာအပါအဝင်အလုသမားတွေပေါ်တုံ့ပြန်မှုတိုင်းဟာသူတို့ဘက်ကတင်းကြီးတညွတ်ထဲဖြစ်နေတာကိုတွေ့ရတာကြောင့်ဆက်ယုံအလုရှင်တွေအကြား network ကွန်ရက်ဖွဲ့ပူးပေါင်းဆောင်ရွက်မှုတွေရှိနေတာကိုတွေ့လာရတာပါ။မနေ့ကအထီးတော်အလုသမားအခွင့်အရေးတောင်းဆိုနေကြတဲ့ဆက်ယုံအလုသမားတွေအကြားအခြေခံတောင်းဆိုချက်တွေတူညီတာကလွဲလို့စစ်ရုံတစ်ခုနဲ့တစ်ခုပူးပေါင်းဆောင်ရွက်မှုမရှိခဲ့ပါဘူး။ဒါပေမဲ့ဒီကနေ့မှာတော့သဘောတူညီမှုမရသေးတဲ့စစ်ရုံတွေကအလုသမားတွေအကြား network ကွန်ရက်ဖွဲ့စည်းပြီးတော့သူတို့ရဲ့အခွင့်အရေးတွေကိုတညီတညွတ်ထဲတောင်းဆိုကြဖို့သဘောတူညီမှုရရှိသွားပြီလို့ဥပဒေအကြံပေးဦးထေးကဆက်ပြောပြပါတယ်
။ကြားရှိတဲ့စစ်ရုံတွေကနေပြီးတော့ဒီအလုသမားအခွင့်အရေးလှုပ်ရှားမှုကိုကွန်ရက်အနေနဲ့အဲဒီနေ့စူးစီးလိုက်ကြပါတယ်။အကြစူးစီးလိုက်ရောသူတို့ချင်းအဲ့ဒီအပြန်လာအတပင်ဖလဲနဲ့အပြန်လာရိုင်းမြင့်ကူညီမယ်အဲသူကအဲ့လိုအပြန်လာတော့ညှိနှိုင်းတမ်းမယ်ဖို့ဆိုတော့ဟိုဆောင်ရလိုက်တာဖြစ်ပါတယ်ဒါကအဲ့ဒီလိုအချိန်မှာပဲဒီအေးမော်ဘီဘက်ကမြောင်းတကာဒီတန်ယူဆက်ယုံဘက်ကလည်းလာရောက်အဲပူပေါင်းဖို့လက်တွဲကြဖို့အေးလာရောက်တာအဲသိရှိရပါတယ်
အခုဆန္ဒပြမှုတွေမှာအဓိကအခြေအနေအစိုးဆုံးလို့ဆိုရမယ့်မော်ဘီမြို့ကရန်ကုန်တရဖူတမနိဆက်ယုံမှာမနေ့ကစပြီးတော့အလုသမား25ဦးကအစံငတ်ခံဆန္ဒပြနေကြတာမှာဒီကနေ့မှာတော့အဲ့ဒီအစံငတ်ခံဆန္ဒပြနေတဲ့အလုသမားဦးရေပါထပ်တိုးလာတယ်လို့သိရပါတယ်။ဒီအလုသမားဆန္ဒပြဝဲတွေနဲ့တစ်ဆက်တည်းပြောရမယ်ဆိုရင်တော့တောင်တကုန်ဆက်မှုဇုံမှာတော့လျှက်စင်မီမရသေးတဲ့အတွက်အလုရှင်တွေကိုယ်တိုင်လူအောက်ကတုံ့ပြန်ပေးရေးတောင်းဆိုနေတဲ့အလုသမားတွေနဲ့အတူပါဝင်ဆန္ဒပြနေကြတယ်လို့သိရပါတယ်ခင်ဗျ။